KND နဲ့မြောက်ရီခိုင်နယ်က KNU ထိန်းချုပ်မှုအောင် 4 ကီကောမြို့တစ်ဒေသတဝိုက်မှာ 2022 ခုနှစ်စဖြစ်တဲ့ January 1ရက်နေ့မှာလဲတိုက်ပွဲတွေဖြစ်နေပါတယ်စစ်ကောင်စီဘက်က 4 ကီကောမြို့တစ်အနောက်ဘက်ရသေးကူကျေးရွာကိုလက်နက်ကြီးတွေနဲ့မနေ့ကတည်းကစတင်ပစ်ခတ်နေတယ်လို့ KNU ဘက်ကပြောပါတယ် 4 ကီကောတိုက်ပွဲဒီကနေ့အခြေအနေကို VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်မြောက်ရီဖိုင်နယ်မှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဇန်နဝါရီလ၁ရက်နေ့မှာလဲတိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုက်ပွဲတွေကနေ့တိုင်းရှိနေပြီးဒေသခံစစ်ဘေးရှောင်ဒုက္ခသည်တွေမလျော့သွားပဲပို့တိုးလာနေတယ်ဆိုပြီး KNU နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီးကအခုလိုပြောပါတယ်
ကိုနေရာတော့တိုက်ပွဲကလည်းမပြဘူးလို့နားလေရတယ်ပါဘယ်လိုလဲနေရာကလည်းမကြည့်ဘူးပြစ်တာလို့ပါလို့ကနေ့ကဒီမှာကြည့်နေပြရရော်သားရတာသူကမလိုပြုံမှုကြတော့သူကဆက်ကြီးမှာပဲဒီအခုဦးရီကပြန်ကြတယ်ဆိုတော့ကျွန်တော်မကြားမိဘူးတိုးလာဘူးကညာနှစ်ပတ်ကျော်ကြာလာပြီဖြစ်တဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်က၄ရက်ခန့်လေရင်နဲ့ဘုံကျဲတိုက်ခတ်မှုလုပ်ခဲ့ပါတယ် အမြောက်တွေနဲ့ပြတ်ခတ်မှုတွေကတော့နေ့စဉ်လိုလိုဖြစ်နေပါတယ်ဒီလိုမတည်ငြိမ်မှုတွေကြောင့်ပြည်သူတွေအတွက်ထိခိုက်မှုတွေရှိနေပြီးစစ်မှန်တဲ့ငြင်းငြင်းရေးလုပ်မယ်ဆိုရင်စစ်ကောင်စီဘက်ကတပ်တွေဆုတ်ခွာပေးဖို့လက်နက်ကြီးတွေနဲ့ပြစ်တာတွေအရင်ရရမှာဖြစ်တယ်ဆိုပြီး KNU ကဆိုပါတယ်လက်ရှိအခြေအနေထိတော့ဒါတွေရပ်တန့်လာမမြင်ရသေးဘူးလို့လည်း KNU ရဲ့ပြောရေးဆိုခွင့်ရှိသူဖလိုစောတော်နီးကပြောပါတယ်
အဲ့လိုတော့မရှိဘူးကြာဒါလည်းကျွန်တော်တို့ကတော့ကိုယ့်ရည်ရည်ရတာရှိပြီးသားတယ်ဒီလိုမှအမျိုးတကယ်တန်းဟိုသာဒီတိုက်ပွဲတွေမရှိခြင်းဘူးနောက်တော့ညီညာရေးဘာညာစကားပြောရဲဆိုရင်တော့ဒါအဓိကလောက်အောင်လက်တွေ့လောက်ကတော့လုပ်ဖို့လိုနေတယ်ကျွန်တော်တို့ကတောင်းလို့ပြီးသားပါအဲ့အမျိုးကြောင့်ပထမဦးဆုံးပါလောက်အောင်လို့ဆိုတော့တက်တယ်ရလို့လက်တွေအကုန်လုံးဆုတ်ပါဒုတိယချက်ကရော်သားတွေပေါ်မှာလက်မက ာတခုကျွန်တော်တို့ဖန်တီးလို့ရမယ်နော်။ညဉ့်ညဉ့်ပါလေစကားပြောတာကျဲအဓိကကျတဲ့အဲ့ဒီစစ်ဆောင်ပဲပြီးတော့ဒီအရတားတွေကသူဖြစ်ပြနေရတဲ့အနေထားနေပြီးတော့ဟိုပြန်ပြီးတော့ရက်တန်သွားတာလုပ်ဖို့ဆိုတယ်ဆိုတော့ဒီလိုပါပေါ့စစ်ကောင်စီဘက်ကတော့ပြတ်တယ်သူတို့ညာလုံးလဲချပြီးအကုန်လုံးဖုတ်ပြရမယ်။ဒီတရားကျတဲ့နေ့ကြီးနဲ့ပြစ်တံတို့ပြင်နေပြစ်တော့လုံးဝမလုပ်ပါဘူး။အဲ့ဒီချက်ဆက်လုပ်ပြီးဆိုတော့ဒါလမ်းစာဖွင့်ပြကျွန်တော်ပြောရတာ။အခုကလက်ရှိနေထားတာလုံးဝမမြင်ရပါဘူး။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့2022ခုနှစ်နှစ်တစ်ကူနှုတ်ဆက်စကားမှာတော့တက်ဆိုင်သူအဖွဲ့အစည်းတွေကိုငြိမ်းချမ်းရေးအတွက်ဆွေးနွေးနိုင်ဖို့ဖိတ်ခေါ်တယ်ဆိုပြီးဆိုထားပါတယ်။ငြိမ်းချမ်းရေးခြေလှမ်းတစ်တည်းစမယ်လို့လည်းပြောထားပါတယ်။ဒါပေမဲ့ပြက်ခတ်ရစဲရေးလုပ်ထားတဲ့တိုင်းရင်းသားနယ်မြေတွေအပါအဝင်သခိုင်းမကွေစတဲ့နယ်မြေတွေမှာပါစစ်ကောင်စီဘက်ကထိုးစစ်ဆင်နေတာတွေရှိနေတဲ့အတွက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ကောဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ပါတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီဇင်မာလာထဲမှာတော့သခိုင်းတိုင်းကလေးမျိုးကနှချောင်းကြီးပါသားတွေကြားပြီနဲ့ဖရူဆိုမျိုးနယ်ကဆစ်ဆောင်ပြည်သူတွေဟာအစုလိုက်အပြုံလိုက်မီးရှို့ခံရတာတပ်ဖြတ်ခံရတာတွေရှိခဲ့ပါတယ်။ကရင်ပြည်နယ်မှာတော့ KNU ရဲ့တပ်မ1တပ်မ5တပ်မ6စတဲ့တပ်မအသီးသီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဟာတိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အတွက်ဒေသခံတချို့သေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်။